မြန်မာနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်ခံရတာတွေကြောင့်ထွက်ပြေးလွတ်မြောက်လာကြတဲ့ထဲကရိုဟင်ဂျာကလေးငယ်တွေဟာထိတ်လန့်နေကြပြီးမြန်မာပြည်ကိုပြန်ဖို့ကြောက်ရွံ့နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာတိတ်နဲ့ချီပြီးရှိနေတဲ့သူတို့ကိုအတင်းနေရပြန်ခိုင်းမယ်ဆိုရင်ကလေးတွေရဲ့စိတ်ဖိစီးမှုဝေဒနာဟာပိုပြီးဆိုးရွားသွားလိမ့်မယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။ AFP သတင်းကိုအခြေခံပြီးမန်အင်ဂျင်နိုင်ကဆက်ပြောမှာပါရှင်
။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ခံရတဲ့မြန်မာစစ်တပ်ရဲ့အင်အားသုံးငယ်မြေရှင်းလင်းမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုပြန်သွားဖို့ဆိုတဲ့မျှော်လင့်ချက်ဟာအထိတ်တလန့်ဝေဒနာခံစားချက်ပျောက်ကင်းသက်သာမှုကိုစန့်ကျင်ဘက်ဖြစ်စေနိုင်တယ်လို့ကလေးငယ်တွေကလည်းတစ်သက်လုံးထိခိုက်စေနိုင်မှုရှိကြောင်းကျွမ်းကျင်သူတွေကသတိပေးပြောဆိုထားပါတယ်။အကြမ်းဖက်မှုတွေကနေလွတ်မြောက်လာတဲ့7နှစ်အရွယ်စာရီယာဆိုတဲ့မိန်းကလေးကသူ့ရဲ့ကိုယ်ရည်မျက်မြင်ကိုပြန်ပြောရမှာသူ့တငယ်ချင်းတွေကိုစစ်တပ်နဲ့ဗုဒ္ဓဘာသာဝင်တွေကတပ်ဖြတ်နေခြင်းသူထပ်ပြေးလွတ်မြောက်ခဲ့ပြီးလူတွေအလောင်းညာဆိုရင်လည်းနေရာတိုင်းမှာရှိနေတယ်လို့ AFP သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကမှာစိတ်ထိခိုက်ဝမ်းနည်းကြေကွဲစွာနဲ့ပြောဆိုခဲ့ပါတယ်။တကယ်လို့သူတို့ပြန်သွားမယ်ဆိုရင်သူတို့အားလုံးအသက်ခံရမှာဖြစ်ပြီးသူ့အနေနဲ့ပြန်မသွားချင်ဘူးလို့စာဒီယာကပြောပါတယ်။ဒီကနေ့ဩဂုတ်လကလေးကဘင်္ဂလားဒေ့ရှ်ဘက်ကိုထပ်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း6,900နဲ့မှကလေးငယ်အရေးအတွက်ဟာ3ပုံ2ပုံလောက်ရှိနေပြီးအဲ့ဒီထဲမှာစာဒီယာလည်းပါဝင်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်ကြာသဘောတူညီမှုအရဒုက္ခသည်တွေရဲ့ပြန်ရေးအစီအစဉ်ကိုဇန်နဝါရီလနောက်ဆုံးအပတ်မှာစတင်ဖို့ရထားပေမယ့်ပြည်စီရေးအတိုင်းမှာပြက်ကွက်မှုတွေရှိခဲ့တဲ့ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တစ်တင်ကြပြီးတဲ့နောက်အစီအစဉ်ကိုလက်တွေ့အကောင်အထည်ဖော်စတင်နိုင်ခြင်းမရှိသေးပါဘူး။ကုလသမဂ္ဂအေဂျင်စီတွေနဲ့ကြွမ်းကျင်သူတွေကတော့ဒါဟာကောင်းတဲ့လက္ခဏာတည်းအဖြစ်မြင်ခဲ့ကြပါတယ်။ Justin Forsyth ကတော့ UNICEF ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ရဲ့လက်ထောက်ညွှန်ကြားမှုဖြစ်ပါတယ်
။ We know that there's been fighting just across the border and
far. ဒီဇာတ်ပတ်ကမှတပ်ဝဲတွေဖြစ်နေတာမိတွေလောင်နေတာကိုအဝေးကနေတောင်လန့်နေရတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်ဒီလိုအကြမ်းဖက်မှုတွေဖြစ်နေတဲ့ကလူတွေကလည်းသူတို့အင်္ဂလိပ်စီပြန်ဖို့ကြောက်ရွံ့နေကြမှာပါ။ထားနေပြန်ဖို့အစီအစဉ်စတင်ဖို့အချိန်မတိုင်သေးပါဘူး။
ဒါတင်ထိုင်းနဲ့တုံ့လုံနေတဲ့ကလေးငယ်တွေကိုနေရပြန်ဖို့မယ်ဆိုရင်သူတို့ရဲ့အခြေအနေတွေပိုပြီးဆိုးရွားသွားဖို့ပဲရှိကြောင်း Justin Forsyth ကသတိပေးပြောပါပါတယ
်။ We know that the children that are already traumatized and need
ကလေးတွေမှာအထိတ်အလန့်ဝေဒနာခံစားမှုတွေရှိနေတာဒီအတွက်အထူးစောင့်ရှောက်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့သိပါတယ်။တကယ်လို့နေရအတင်းပြန်ထိုင်းနေဆိုရင်ကလေးတွေရဲ့စိတ်ဖိစီးမှုဝေဒနာကဒီတမကပိုပြီးဆိုးသွားပါလိမ့်မယ်။အိမ်မဆိုးရီအိမ်မကြော်တဲ့ဝေဒနာတွေနဲ့သူတို့ကသူတို့နာကျင်အောင်လုပ်တာတွေပါဒီလိုဝေဒနာပြုမှုတွေကိုကလေးတွေဟာတကယ်ကိုစိုးရွားတဲ့ခြင်းတွေမှာစတင်ပြုမှုကြတာပါကျွန်တော်ဆိုလိုတာကကလေးတွေဟာအလွန်အမင်းတောက်ရွံ့မှုနဲ့တုံ့လုံနေကြတာပါဘာကြောင့်လဲဆိုတော့သူတို့အနေနဲ့လားရူအကြမ်းဖက်မှုမျိုးထပ်ပြီးမြင်တွေ့ရမလားမမြင်တွေ့ရတော့ဘူးလားဆိုတာသိချာမသိကြပါဘူ
းစိတ်ဖိစီးမှုခံစားနေရတဲ့ neural amine ကလည်းသူကြုံတွေ့ကြရတဲ့အဖြစ်အဆိုးတွေကိုအိမ်မက်တွေအဖြစ်ပြန်ပြန်မက်နေပြီးအခုချိန်ထိထိတ်လန့်တုံ့လုံနေသေးဖြစ်တယ်လို့ပြောပြပါပါတယ်
အဲ့လေဘာလို့ဂျွန်ဒါလေး
ကျွန်တော်အိတ်တဲ့အခါမြမပြီတော့မှတစ်ခဲ့တဲ့အဖြစ်အပျက်တွေအကြောင်းတခါလေအိမ်မဆိုးတွေအဖြစ်ပြန်ပြီးမက်ပါတယ်ဒေါကတွေရောက်ပြီးစိတ်ဖိစီးမှုခံစားရပါတယ်အဲ့ဒီအချိန်ဆိုဗလီကျောင်းသွားပြီးဆူတောင်းဝတ်ပြုလိုက်ပါတယ်ကျွန်တော်စိတ်တက်တာရရပါတယ်အဲ့ဒီတော့အိမ်ပြန်ပြီးပြန်အိတ်တယ်ဒါပေမဲ့ပြန်လို့တဲ့အခါစိုးရိမ်စိတ်တွေပြန်ပြီးခံစားရပါတယ
်ဘင်္ဂလားဒေ့ရှ်ပတ်ချံဒုက္ခသည်စခန်းတွေမှာတော့ကလေးငယ်တွေလုံလုံခြုံခြုံနဲ့တင်းလွှားစော့ကစားနိုင်စူဝေးစာဖတ်နိုင်တဲ့နေရာတွေဖန်တီးပေးထားပါတယ်မြန်မာနိုင်ငံပတ်ချံမှာတော့အာဏာပိုင်တွေဘလို့ပြင်ဆင်နေတယ်လဲဆိုတာအနည်းချင်းတော့ပဲသိရပါသေးတယ်ဒီသတင်းပတ်အတွင်းထွက်လာတဲ့သတင်းဓာတ်ပုံတွေထဲမှာတော့မြန်မာဘက်ကဒုက္ခသည်တွေပြန်လည်လက်ခံရေးစခန်းတွေမှာတန်ဆူးကျိုးတွေနဲ့ကာယံထားပုံတွေဟာဘင်္ဂလားဒေ့ရှ်ပတ်ချံမှာရှိနေတဲ့အနေအထားနဲ့တော့စန့်ကျင်ဘက်ဖြစ်နေပါတယ်ရှင်